2359ခုနှစ်ဝါကောင်းလဆန်း14ရက်1995ခုနှစ်ဩဂုတ်လ9ရက်နေ့ပြန်ကြတော့လာပြီနေတဲ့ဝါကောင်းလာပြီနေငင်္ဂအိန္ဒြေ၅ပါးအကြောင်းပြောခဲ့တယ်လို့အောက်မိပါတယ်တဏ္ဍာဝိရိယသတိသမာဓိပညာအိန္ဒြေ၅ပါးတဏ္ဍာဆိုတာယုံကြည်မှုဝိရိယဆိုတာကြိုးစားအထောက်မှုတတိဆိုတာရှုမှတ်မှုတတိယနေမှုအမှတ်ရနေတာလဲတတိတတိယနေတာလဲတတိအဲ့ဒါကိုပဲအောင်းမိတယ်လို့လဲသုံးတယ်ဖြစ်သမျှကိုဖြစ်သမျှကိုမလွတ်ရအောင်မပြတ်သတိကထာရလဲသတိစောင့်ကြည့်တယ်လို့ခေါ်တော့ဗော။နောက်စိတ်စူးစိုက်တည်ငြိမ်မှုတမာတိတမာတိဆိုတာအာယုန်တစ်ခုထဲမှာစိတ်စိုက်ပြီးတည်ငြိမ်နေတာစိုက်ပြီးတည်နေတာအဲ့ဒါတမာတိကိုအာယုန်ဒီအာယုန်ပြန်လွင့်ပြေးသွားခြင်းမရှိဘဲနဲ့အာယုန်ခုတစ်ခုထဲမှာပဲစိတ်တီးနေတာကိုတမာတိရှေးရတော့တီးကြည့်တယ်လို့သုံးတယ်တီးကြည့်တယ်လို့အခုခေတ်သုံးတဲ့အခါကျတော့အတိတ်တွေကတီးငြိမ်နေဆိုတော့အဓိပ္ပာယ်တဲ့တည်ကြည်တယ်ဆိုတာတိခါသမာဓိရှိတယ်ဆိုတဲ့အဓိပ္ပာယ်အဲ့ဒီပဲပို့ပြီးတော့အသက်အတန်နေတာဒါကြောင့်တည်ငြိမ်နေလို့ပဲဘုန်းကြီးတို့တော့သုံးလိုက်ပါတယ်တည်ငြိမ်တာသမာဓိစုစည်းစူးစိုက်တည်ငြိမ်နေတာဟာသမာဓိအာယုန်ဟိုအာယုန်ဒီအာယုန်စိတ်ပြတ်မသွားပဲနဲ့တအာယုံထဲမှာပဲစွစွစီစီဖြစ်နေတာအဲဒီစွစွစီစီဖြစ်တဲ့အာယုံပေါ်မှာပဲစူးစိုက်အဲဒီအချိန်မှာစိတ်ကတည်ငြိမ်တာဒါကြောင့်အာယုံတစ်ခုထဲမှာစိတ်စုစီစူးစိုက်တည်ငြိမ်နေတာကိုတမာတိလို့ခေါ်တာပညာထိုးတွင်သိခြင်းကိုတကားဟိုယောဂီကနေခြင်းလို့နေနေတာသူများမကြည့်နဲ့တကားကိုပြောရတာအဲတရားအာယုံဆိုင်ယူသည်သည်သည်လို့ဥမ္မာမှပေါ့နဲကိုယောဂဝေဒနာလျှောက်ခွင့်ပြုထားရင်တော်တယ်လို့နေလို့ပဲဖြစ်ပါမလားပညာဆိုတာထိုးတွင်သိခြင်းသူစကားလုံးရတော့ပညာပဆိုတာအမျိုးမျိုးဖုံဖို့ညာဆိုတာသိတယ်ပညာအမျိုးမျိုးဖုံဖို့သိတယ်ဒါပေမဲ့တကယ်ဒီနေရာမှာတကယ်အဓိပ္ပာယ်ကတော့ထိုးတွင်ပြီးနည်းနည်းနည်းနည်းသိတာပညာအဲ့ဒီပညာကနှမျိုးရှိတယ်ဝိပဿနာပညာမေဖို့ပညာတရားနဲ့ပတ်သက်လို့ပေါ့ တခြားနေရာမှာပညာတွေကအတိပ္ပယ်အမျိုးမျိုးပေါ့ဒီမှာတော့ဝိပဿနာပညာနဲ့မက်ဖို့ပညာလို့မျိုးခွဲရဝိပဿနာပညာကအဘိဓမ္မာနည်းအရာဆိုရင်လောကီပညာအဘိဓမ္မာသဘောအရာဝိပဿနာပညာကလောကီပညာမက်ဖို့ပညာကလောကုတ္တရာပညာဝိပဿနာပညာကထိုးထွင်းသိတာဘာကိုသိတာလဲဆိုတော့ယုံနဲ့နံရဲ့သဘာဝအမှန်ကိုထိုးထွင်းသိတယ်အဲ့လိုထိုးထွင်းသိရမှာလည်းပဲနှစ်မျိုးသဘာဝလက္ခဏာကိုထိုးထွင်းသိတယ်သာမဉ္ဇလက္ခဏာကိုထိုးထွင်းသိတယ်ယုံနံတို့ရဲ့သဘာဝလက္ခဏာကိုထိုးထွင်းသိတယ်ဒါလည်းဝိပဿနာပညာပဲယုံနံတို့ရဲ့ပါမညာလက္ခဏာကိုထိုးထွင်းသိတယ်ဒါလည်းဝိပဿနာပညာပဲသဘာဝလက္ခဏာဆိုတော့ယုတ်သီးသီးနံသီးသီးမှရှိတဲ့သီးသံကိုယ်ပိုင်သဘောကိုသဘာဝလက္ခဏာခေါ်တယ်ဒါတော့နည်းနည်းလေးကျေကျေပြန့်ပြန့်ပြောမှာပို့သဘောပေါက်တယ်။ပါမင်းညလက္ခဏာဆိုတာကယုတ်အာလုံးနာအာလုံးနဲ့တက်ဆိုင်တဲ့သဘောကိုပါမင်းညလက္ခဏာခေါ်တယ်။အဲဒီယုတ်အာလုံးနာအာလုံးနဲ့တက်ဆိုင်တဲ့သဘောကဘာလဲဆိုတော့အနိစ္စဒုက္ခအနတ္တအနိစ္စဖြစ်ဖြစ်ပြီးပြည့်ပြည့်သွားလို့မတည်မြဲတဲ့သဘောဒုက္ခဖြစ်ပြမပြအနိစ္စခံနေရတဲ့သဘောအနတ္တအတ္တဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောယုံနာနှစ်ပါးအတ္တလည်းမဟုတ်ဘူးယုံနာနှစ်ပါးဝိညာဉ်လည်းမဟုတ်ဘူးယုံနာနှစ်ပါးဟာပုဂ္ဂိုလ်လည်းမဟုတ်ဘူးတ attva လည်းမဟုတ်ဘူးယုံနာနှစ်ပါးဟာအတ္တလည်းမဟုတ်ဘူးဒါကြောင့်အနတ္တအတ္တဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောအဲ့ဒါကလည်းပဲရုပ်တိုင်းနံတိုင်းမှာရှိတယ်အဲ့ဒီအနိစ္စဒုက္ခအနတ္တသဘောသုံးမျိုးဟာရုပ်တိုင်းနံတိုင်းနဲ့သက်ဆိုင်တဲ့အတွက်သာမဉ္ဇလက္ခဏာသူလည်းရုပ်နံတို့ရဲ့သဘာဝအမှန်ပဲသဘာဝလက္ခဏာလည်းရုပ်နံတို့ရဲ့သဘာဝအမှန်ပဲအဲ့ဒီရုပ်နံတို့မှာရှိတဲ့အဲ့ဒီသဘာဝလက္ခဏာသာမဉ္ဇလက္ခဏာနှမျိုးကိုထိုးတွင်သိတာကိုဝိပဿနာပညာလို့ခေါ်တာအရိယသစ္စာ၄ပါးထိုးတွင်သိတာကတော့မက်ဖို့ပညာအရိယသစ္စာ၄ပါးကိုထိုးတွင်သိတာမက်ဖို့ပညာအာယတ္တစ္စာမှာလည်းပဲပါမန်လောကီတစ္ဆာတစ်မျိုးအရိယတစ္ဆာတစ်မျိုးအရိယတစ္ဆာဆိုတာလောကုတ္တရာတစ္ဆာလောကုတ္တရာတစ္ဆာဆိုတာလောကုတ္တရာဉာဏ်နဲ့ထိုးတွင်သိရတာမို့လောကုတ္တရာတစ္ဆာလို့ပြောတာအဲ့ဒါကိုအရိယတစ္ဆာခေါ်တယ်ဝိပဿနာရှုစဲမှလည်းပဲတစ္ဆာ၄ပါးကိုထိုးတွင်ပြီးသိရတာပဲအဲ့ဒီသိတဲ့တစ္ဆာ၄ပါးကတော့ဝိပဿနာဉာဏ်ဆိုတဲ့လောကီဉာဏ်နဲ့ထိုးတွင်သိရတာဖြစ်တဲ့အတွက်သူကတော့အရိယတစ္ဆာလို့မခေါ်ဘူးလောကီတစ္ဆာလို့ပဲခေါ်လိုက်တယ်ဒါပေမဲ့တစ္ဆာအနေနဲ့ကတော့မကွဲပြားပါဘူးဝိပဿနာဉာဏ်နဲ့ထိုးတွင်သိတဲ့တစ္ဆာလဲဒုက္ခသမုဒယနိရောဓမဂ္ဂပဲ မဖို့ပညာနဲ့ထိုးထွင်းသိတဲ့သစ္စာနဲ့ဒုက္ခသမုဒယနိရောဓပဲ။ဒါမဖို့ပညာနဲ့ထိုးထွင်းသိတဲ့သစ္စာကတော့လောကုတ္တရာပညာနဲ့ထိုးထွင်းသိတာဖြစ်လို့သူကလောကုတ္တရာသစ္စာအရိယသစ္စာလို့ဆိုတာ။ဝိပဿနာပညာနဲ့ထိုးထွင်းသိတဲ့သစ္စာကတော့ဝိပဿနာပညာဆိုရဲလောကီပညာနဲ့ထိုးထွင်းသိတာဖြစ်တဲ့အတွက်လောကီပစ္စာလို့ခေါ်ရတယ်ဒီတော့ဒီနေရာမှာလောကီဆိုတဲ့စကားလုံးအယတ်ထဲအသုံးနဲ့တရားအသုံးနဲ့မတူပါဘူးကွဲတယ်အဲ့ဒါရက်သုံးမဟုတ်ဘူးအခုပြောတာကတရားလောကသုံးပြောတာရက်ထဲမှာကလောကီလို့ဆိုလို့ရှိရင်လူမှုကိစ္စတွေဒါတွေကိုလောကီကိစ္စလို့ခေါ်ဘာသာရေးကိစ္စကြတော့လောကုတ္တရာကိစ္စလို့ခေါ်တယ်လူတွေတန်တယ်သီလဆောက်တည်တယ်တရားဘာဝနာပွားများအားထုတ်တယ်ဖျားစေတီတဲတာကအစလောကုတ္တရာလို့ဒီလိုသုံးတယ်လောကလူတို့ရဲ့အစာဝနေရေးပေါင်းသင်းဆက်ဆံရေးစတဲ့ကိစ္စတွေအဲဒါကြတော့လောကီကိစ္စလို့ခေါ်တယ်တရားမှာတော့အဲဒါလိုမဟုတ်ပါဘူးမဲ့အသည့်မဲ့ပညာဖိုအသည့်ဖိုပညာနိဗ္ဗာန်အဲ့ဒီဟာမတပါကျမ်းစာတွေကိုလောကီလို့ခေါ်တယ်မဲ့ဖိုနိဗ္ဗာန်ကိုသာလောကုတ္တရာလို့ခေါ်တယ်လောကမှလွန်မြောက်သွားသောတရားတွေတဲ့မညာ၄ခု၊ဖူညာ၄ခု၊နိဗ္ဗာန်အလုံး၉ခုဒါကိုပဲလောကုတ္တရာတရား၉ပါလောကမှလွန်မြောက်သွားသောတရားများလောကတဲ့သာလွန်သောတရားများလို့အဓိပ္ပာယ်ရအဲ့ဒီမ၄ပါ၊ဖူ၄ပါ၊နိဗ္ဗာန်ဆိုတဲ့လောကုတ္တရာ၉ပါးမှတပါးကျမ်းစာတွေကိုလောကီလို့ခေါ်တယ်။ဒါကြောင့်ဝိပဿနာအားထုတ်တဲ့အခါမှာသီလဆောက်တည်ရတယ်။စိတ်တည်ငြိမ်မှုတမာတိတွေဖြစ်အောင်ကြိုးစားရတယ်ယုတ်သဘောနံသဘောသိတဲ့ပညာတွေဖြစ်အောင်ကြိုးစားရတယ်။အဲဒီဝိပဿနာချုပ်ကိုင်းမှဖြစ်တဲ့ဝိပဿနာတတိတမာတိပညာတွေဟာမဲ့ဖို့နိဗ္ဗာန်မဟုတ်တဲ့အတွက်သူတို့လောကီတွေပဲ။ဒါပေမဲ့အရာထဲလောကဆုံးအနေနဲ့ကြတော့ဒါတွေလောကုတ္တရာလို့သုံးတယ်လောကုတ္တရာကိစ္စတွေတို့နဲ့မဆိုင်ပါဘူးအဲ့လိုသုံးတယ်ဆိုအဘိဓမ္မာသဘောအရာတော့ဒါတွေလောကီတွေပဲမက်၄ပါးဖူ၄ပါးနိဗ္ဗာန်ဒါကိုလောကုတ္တရာတရား၉ပါးအဲ့ဒါမှတပါးကျမ်းစာတွေကိုလောကီဒါကြောင့်သတိထားလို့ရှိရင်ယောဂီတို့သိမှာပေါ့တရားဂုဏ်တော်မှာဘဂဝါဒါဓမ္မောရှင်တော်မြတ်ဘုရားဟောမိန်ကြားသည့်မက်လေးပါးဖိုလေးပါးနိဗ္ဗာန်ပရိယအားဖြင့်၁၀ပါးသောတရားတော်မြတ်သည်သောခါတော်နာစဉ်ချမ်းသာကြင်ချမ်းသာ၍ချမ်းသာမြတ်မှအေးနိဗ္ဗာန်ဟု သုံးနံကောင်းခြင်းပြည့်စုံလင်းအောင်ရှင်းလင်းဟောကြားတော်မူအပ်သောတရားတော်မြတ်ပါပေသည်အဲဒီမှာမလေးပါဖိုလေးပါနိဗ္ဗာန်သူကလောကုတ္တရာတရား၉ပါပြီးတော့မှပရိယတ်တရားနဲ့ဆိုတော့၁၀ပါပရိယတ်ဆိုတဲ့စကားလုံးကပါဠိပရိယတိသင်ယူနာကြားအပ်သောတရားလေးလေးချင်းငိုင်းနေတာသမင်းတွေသိစားထားတယ်နဲ့တူတယ်သင်ယူနာကြားအပ်သောတရားသင်ယူလို့သိတဲ့တရားနာကြားလို့သိတဲ့တရားဆွေးနွေးလို့သိတဲ့တရားအဲ့ဒီတရားကိုပရိယတ်တရားခေါ်တယ်ဒါကြောင့်သာသင်တိုက်တွေကိုပရိယတ်တိသာသင်တိုက်လို့ခေါ်တာဒီတရားတွေသင်ကြားရာသာသင်တိုက်နာယူရာသာသင်တိုက်ပို့ချရာသာသင်တိုက်မလေးပါဖူလေးပါနိဗ္ဗာန်ကတော့သင်ယူလို့မရဘူးနာကြားလို့လည်းမရဘူးဉာဏ်နဲ့ထိုးတွင်းသိမှရတဲ့တရားအဲ့ဒါကြောင့်သူ့ကိုပฏิဝေဒလို့ခေါ်တယ်မလေးပါဖူလေးရောနိဗ္ဗာန်ထိုးတွင်သိအပ်သောတရားထိုးတွင်သိရသောတရားကိုယ်ပိုင်ဉာဏ်နဲ့လက်တွေ့ထိုးတွင်သိရတဲ့တရားလို့ဆိုလိုတယ်ပฏิဝေဒမလေးပါဖူလေးပါနိဗ္ဗာန်လက်တွေ့ချင်းမှဉာဏ်နဲ့တစ်ဖြည်းဖြည်းထိုးတွင်ပြီးသိမြင်ရတဲ့တရားဒီတော့အဲ့ဒီမှာ၁၀ပါးသောတရားတော်များဆိုတာမှာမလေးပါဖူလေးပါနိဗ္ဗာန်ကပฏิဝေဒကိုယ်တွင်ဉာဏ်နဲ့ထိုးတွင်သိရတဲ့တရား
တခါပရိယတ်တရားကသင်ယူနာကြားရတဲ့တရား
ခေပြောပြောလို့ရှိရင်နာမလေးပါဖူလေးပါနိဗ္ဗာန်က practical aspect of buddhism လက်တွေ့သိရတဲ့တရားပရိယတ်တရားက theoretical aspect of buddhism သင်ယူနာကြားရတဲ့တရားအဲတော့လက်တွေ့ကိုယ်တွေ့ထိုးတွင်းပြီးသိရတဲ့တရားက၉ပါသဘောတရားအနေနဲ့လေးလာသင်ယူမှတ်သားနာကြားရတဲ့ပရိယတ်တရားကတပါပေါင်းတော့၁၀ပါအဲ့ဒါပြောတာဘဂဝါဒါတမောရှင်တော်မြတ်ဘုရားဟောမိန့်ကြသည်မလေးပါဖူလေးပါနိဗ္ဗာန်ပရိယတ်အားဖြင့်၁၀ပါသောတရားတော်မြတ်သည်အခုယောဂီတို့တရားနာနေတယ်ဒါပရိယတ်ပဲသင်ယူနေတယ်နာကြားနေတယ်ဒါပရိယတ်ပဲစာကြဖုန်းကြီးတွေစာချနေတယ်ပရိယတ်ပဲစာသင်သားတွေစာနာနေတယ်နားထောင်နေတယ်ပရိယတ်ပဲသဘောတရားကိုလေ့လာသင်ယူနာကြားတာမှန်သမျှပရိယတ်လက်တွေ့ကျင့်ကြံပွားများတာမှန်သမျှပฏิပတ်လက်တွေ့ကျင့်ကြံပွားများလို့ရရှိတဲ့မေဖို့နိဗ္ဗာန်ဟာပฏิဝေဒပရိယတ်တိပฏิပတ်တိပฏิဝေဒလက်တွေ့ကျင့်ကြံပွားများအထုတ်တာဒါကပฏิပတ်ပฏิပတ်တိအဲ့လိုကျင့်ကြံပွားများအထောက်ခြင်းကြောင့်မဲ့ရတယ်ဖူရတယ်နိဗ္ဗာန်ရတယ်ဒါပฏิဝေဒ။ဒီလပွားများအာကျဲလက်တွေ့ကျင့်ကြံပွားများအားထုတ်လို့ရတယ်မလေးပါဖူလေးပါနိဗ္ဗာန်ဟာပฏิဝေဒ။အဲ့လိုလက်တွေ့ကျင့်ကြံပွားများအားထုတ်နိုင်အောင်အားထုတ်ဖို့နီလန်းနေညွန်ပြထားတဲ့တရားတွေကပရိယတ်တည်းယောဂီတို့ရောက်တရားထုတ်ရောက်လာတဲ့အခါကျတော့အလုတ်ပေးတရားနာရတယ် အဲ့ဒါပရိယတ်ပဲပထမဆုံးသင်ပေးလိုက်တာဖောင်းတာပိန်တာမှဘယ်လိုမှထိုင်တာထိတာမှဘယ်လိုမှကြွတာလှမ်းတာချကွေတာဆန္ဒကိုင်းတာတွေတာမှစိတ်တွေစဉ်းစားစိတ်တွေးစိတ်စိတ်ကူးစိတ်တွေမှစသည်ဖြင့်သင်ပေးလိုက်တာအဲ့ဒီသင်ကြားနေတာရောသင်ပေးလိုက်လို့ရတဲ့အသည့်ရောအဲ့ဒါပရိယတ်ပဲအဲ့ဒီကသင်ပေးလိုက်မှပဲကိုကစင်ညာလျှောက်တဲ့အခါပဲလှမ်းနေညာလှမ်းနေလို့ပဲခြေတော့လှုပ်ရှားညာခြေတော့လှုပ်ရှားတာတီးအောင်ရှူတတ်တယ်ကြွားတယ်လှမ်းနေချတယ်လို့ကြွား၍သဘောလှမ်း၍သဘောချ၍သဘောတီးအောင်ရှူတတ်တယ်အသေးစိတ်မူရမှလည်းထိုင်တော့ထိုင်နေထိုင်နေနဲ့တရွေ့ရွေ့ထိုင်ကြသွားတာတီးအောင်မှတ်တတ်တယ်ထားတော့ထားတယ်ထားတယ်နဲ့တရွေ့ရွေ့ထားတာတီးအောင်မှတ်တတ်တယ်ကွေးတော့ကွေးတယ်ဆန်းတော့ဆန်းနေနဲ့အဲ့ဒါလို့ရှုမှတ်တာကပฏิပါလေးကျင့်ပွားများအထုတ်တာအဲ့ဒီလိုလေးကျင့်ပွားများအထုတ်တတ်အောင်အလုပေတရားနာတာကပရိယာလေးကျင့်ပွားများအထုတ်လို့တိတိလာတာကပฏิဝေဒသို့တော်လည်းတကယ်ပฏิဝေဒအစစ်ကတော့မေအတိဖို့သည်နိဗ္ဗာန်အဲ့ဒါမှတကယ်ပฏิဝေဒအစစ်အဲစကားကြုံလို့ပြောလိုက်တယ်စကားလည်းကြုံမှပြောဖြစ်တယ်နှုတ်မင်းပြောပြအဲ့တော့ပရိယပฏิပတ်ပฏิဝေဒဆိုတာနားလဲဗလားသေသေးချာချာနားလဲတာလားဝါတတလားဟမ်သေချာကြပရိယဆိုတာပါလဲပฏิပတ်ဆိုတာပฏิဝေဒဆိုတာပွားများအထုတ်လို့ကိုယ်တွေ့သိရတဲ့မလေးပါဖိုလေးပါနေပါဟုတ်ကဲ့လားဟုတ်အဲ့မလေးပါဖိုလေးပါနိဗ္ဗာန်မှတပါဝိပဿနာဉာဏ်ဝိပဿနာပညာဝိပဿနာအသိတွေလည်းပဲလက်တွေ့အားထုတ်မှသိတာပဲသူတို့လည်းပฏิဝေဒပဲသို့တော်လည်းပဲသူတို့ကတော့လောကီပဲရှိသေးတယ်လောကုတ္တရာပฏิဝေဒမဟုတ်ဘူးဒါကြောင့်လောကုတ္တရာပฏิဝေဒကိုပဲပฏิဝေဒလို့အကျွင်းမဲ့ပฏิဝေဒဖြစ်လို့ဘို့လို့ပြောရမလေးပါဖိုလေးပါနိဗ္ဗာန်အမချမ်းမြေဤသာမုတ်ပေါက်လုံနေတယ်နှစ်နှစ်လားရှိနေပြီအခုဒီမရွေ့သေးဘူးအဲ့ဒီမှာပฏิဝေဒသီလသမာဓိပညာသုဝီနီအဘိဓမ္မာဆိုတဲ့နေရာလေးတွေသူ့နေရာနဲ့သူတတ်ဖို့အစီအစဉ်လုပ်ထားတာရှိဒါပေမဲ့အခုဒီအဲ့ဒီအထိမရောက်သေးဘူးကြာလာပြီနှစ်နှစ်လားရှိနေဘုရားဟောထားတာရှိတယ်မလားနိဒီနံဝပောတာရာယံပတ်တေဝိဇ္ဇတတိနာနိကရှဝါဒိမေတာဝိန်တာတိတံပန္တိတံပစေတာတိတံပဇမနတသေယောဟောတိနပပိယောအလေးသိကောင်းလားနိဒီနံဝပောတာရာယံပတ်တေဝိဇ္ဇတတိနာနေကရှဝါဒိမေတာဝိန်တာတိတံပန္တိတံပစေတာတိတံပဇမနတသေယောဟောတိနပပိယောအဲ့လိုပုဂ္ဂိုလ်ကိုစီကလို့အရှုံးမရှိဘူးအမြတ်ကြီးပဲနားလဲလားမလဲပါဘူးအရှုံးမရှိဘူးအမြတ်ကြီးပဲဆိုတာတော့နားလဲမှာအဲ့ဒါဆောင်ဖို့လုပ်ထားတယ်လေအခြေပြုဘုရားဘာသာမှပါတယ်မေတ္တာကရုဏာရှေးရှုပါဖြင့်နာနာကျင်ကျင်အပြည့်မြင်တိုင်းသွန်သင်တတ်ရိုးပန္ဓိတ်မျိုးကိုရွှေအိုးညွန်ကြသူအလားတို့ဝတ်တော်စီကဆက်ဆံတတ်များများအကျိုးတွေခွန်ကြီးနောက်တစ်ခါရေးပြမယ်။နည်းနည်းအတိတ်ပဲစဉ်းစားကြည့် အခေါနာကာထာရဲ့အဓိပ္ပာယ်မေတ္တာကရုဏာရှေးရှုပါဖြင့်နာနာကျင်ကျင်အပြစ်မြင်တိုင်းသွန်သင်တတ်ရုပ်ပန်သိမျိုးကိုရွှေအိုးညွန်ကြသူအလားသို့ဝတ်တော်စိကဆက်ဆံတတ်များများအကျိုးတွေတိုင်းပြည်တွေမှာလွတ်တော်တွေမှာအောက်လွတ်တော်အထက်လွတ်တော်ပဲလွတ်တော်ပဲဖြစ်ဖြစ်အစိုးရကတစ်ဖက်အတိုက်ခံကတစ်ဖက်ဆိုပြီးအတိုက်ခံထားရတယ်မဟုတ်လားဘာလို့ထားရတာလို့အဲချွေရင်သာလေးတွေထောက်ပြနိုင်အောင်လို့ထောက်ပြရင်ကိုယ့်ကိုယ်တော်အပန်းကြီးအကောင်းကြီးထင်တာဟုတ်ကိုလောက်တာဒါကိုထင်နေလဲဟုတ်ချင်မှာဟုတ်တာ哦အဲ့ဒါဘေးကနေကြည့်တဲ့လူကတော့မြင်တယ်လေဒါမဟုတ်ဘူးဒါဟုတ်တယ်ဆိုတာမြင်တယ်အဲ့လိုထောက်ပြဖို့ရာအတွေ့အတိုက်ခံဆိုတာထားရတာ opposition အဲ့တော့အဲ့ဒီထောက်ပြမယ်လူကိုလကတောင်းပေးထားရတယ်ထောက်ပြစေခြင်းလို့အဲ့ဒါကြောင့်ထောက်ပြတဲ့လူဟာဆရာတဲ့ကျွေးင်းရဲ့ပြော့ွက်ထောက်ပြတဲ့လူဆရာတဲ့တာဒိတံပန္ဒိတံပဇေတဲ့တာဒိတံအဲ့ဒါလူအပြစ်ကိုမညာမတာထောက်ပြတတ်သောပန္ဒိတံပညာရှိကိုပဇေစည်းကပ်မိဝဲရဤဟုတ်ပါခင်ဗျာကောင်းပါခင်ဗျာကောင်းလိုက်တာလို့အဲ့လိုမြောက်မြောက်ပြောနေတဲ့သူတွေပဲဒါတွေပဲစည်းကပ်နေရင်တော့ကြောက်ကြပြီးသားအောင်မေထာရောတဲ့အဲ့ကိုရဲ့ရုပ်ဝဲအမားကိုထောက်ပြတဲ့ပုံကိုယ်ကိုစိတ်ကပ်ပြီးဆိုလို့ရှိရင်တော့တိုးတက်ပြီးမှတ်ကြော။ဒါရိတံထို့သို့မားခွက်ကိုမညာမတာထောက်ပြတတ်တဲ့ပုံကိုယ်ကိုထောက်ပြတတ်သောပန္ဒိတံပညာရှိကိုပဇေစိတ်ကပ်မှုဝဲရာဤ။ဘလို့သဘောထားစိတ်ကပ်မှုဝဲရမလဲဆိုတော့နိဒီနာမြုပ်ထားတဲ့ရွှေအိုးတို့ကိုပောတာရံဤဝလက်ညှိုးထုတ်ပြီးပြောပြသောပုဂ္ဂိုလ်ခွဲပုဂ္ဂိုလ်ကိုကဲ့သို့ပဇေစည်းကြရ၏ရွှေအိုးတွေဟာဒီမှာမြုပ်ထားတဲ့ရွှေအိုးတွေဟာဒီမှာယူကြနဲ့လက်ညှိုးထုတ်ပြတဲ့လူကိုစည်းကပ်သလိုအဲဒါလိုချူရင်းကျက်ကိုမညာမတာထောက်ပြတဲ့ပညာရှိကိုစည်းကပ်ရတယ်တာဒိတံပဇမာနတသေယောဟောတိနဘပိယောတာဒိတံအဲ့ဒါလိုပုဂ္ဂိုလ်မျိုးကိုပဇမာနတစိကမှီဝဲသောသူအားသေယောမြင့်မြတ်သည့်ဟောတိဖြစ်၏ပါပိယောယုတ်မာလီနာယုတ်ညံ့နေနာဟောတိမဖြစ်အဲ့ဒါလိုပုဂ္ဂိုလ်မျိုးစိကတဲ့ပုဂ္ဂိုလ်ကတော့အကျိုးရှိပြီးသားအောင်မေ့ပြီးတော့တဲ့ဘာကြောင့်လဲဆိုတော့လောကကကိုယ်အပြစ်ပြောတာမကြိုက်ဘူးလေအပြစ်ကိုတောင်မှကိုဟာကိုအပြစ်ရှိမှန်းအပြစ်လို့သိထားတာတောင်မှသူများကအပြစ်မဟုတ်ပါဘူးအကောင်းပဲဆိုပြီးတော့လိမ့်ညာပြီးတော့မြောက်ချအဲ့ဒါသဘောကျတယ်မြောက်မှန်းသိတောင်သဘောကျတယ်ဆိုတော့အဲအပြစ်ဆိုလို့ရှိရင်နည်းနည်းလေးမှထောက်ပြမခံနိုင်ဘူးအဲ့ဒါလို့ဆိုလို့ရှိရင်မဟုတ်တော့ဘူးတဲ့အပြစ်ထောက်ပြခံမနိုင်ထောက်အပြမခံနိုင်ရင်ကြောက်ကြမယ်ဆိုတာအောက်မေ့တယ်။အဲကြောင့်မေတ္တာကရုဏာရှေးရှုကဖြင့်နာနာကျင်ချင်းအပြစ်မြင်တိုင်းသွန်သင်တတ်ရုပ်ပန်တိတ်မျိုးကိုရွှေအိုးညွန်ကြသူအလားသို့ဝတ်တော်စိကဆက်ဆံတတ်များများအကျိုးတွေလေဘုန်းကြီးတို့တရားလည်းဘယ်ရောက်ပါလဲမသိဘူးနော်ဘယ်ရောက်တော့လဲမသိဘူးကိုင်းလိုက်စို့မေတ္တာကရုဏာမေတ္တာကရုဏာရှေးရှုကားဖြင့်နာနာခြင်းခြင်းအပြည့်မြင်တိုင်းသွန်သင်တရုပ်ပန်းဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားသို့ ဝတ်တော်စီကဆက်ဆံဒများများအကျိုးတွေမေတ္တာကရုဏာရှေးရှုကားဖြင့်နာနာခြင်းခြင်းအပြည့်မြင်နိုင်သွန်သင်တရုပန်းဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားသူဝတ်တော်စီကသစ္ဆန္ဒများများအကျိုးတွေမေတ္တာကရုဏာရှေးရှုကားဖြင့်ချွေရင်းချက်ကိုညွန်ပြတယ်ဆိုတော့လည်းပဲတဲ့အဖြစ်သဘောနဲ့မညွန်ပြရဘူးတဲ့အပြုသဘောနဲ့မေတ္တာကရုဏာရှေ့ထားပြီးတော့ညွန်ပြရမယ်တဲ့တဲ့တဲ့အပြစ်ဆိုတဲ့သဘောမျိုးမဖြစ်စေရဘူးတဲ့အဲ့လိုပုံစံမျိုးကရမယ်စီကရမယ်မေတ္တာကရုဏာရှေးရှုကားဖြင့်နာနာခြင်းခြင်းအပြစ်မြင်တိုင်းသွန်သင်တရုပန်းဒိတ်မျိုးကိုကျွေဩညွန်ကြသူအလားသူဝတ်တော်စီကဆက်ဆံဒများများအကျိုးတွေသို出来看家了不挖了那不会见把的出来洗的人就来给你嘛不挖了那出来配家见了对不对呀配家见了对不对呀那他当个亲亲配家了不如配家了来说了这边的路这边的路这边的路这边的路这边就到吧这边就到了သံဃာတော်ရှင်များများဟာအကြောင်းအလျော်စွာသက်ဆိုင်ရာဟူဌာနဒီဌာနဟူဒေသဒီဒေသကြွားကြတော့မှာပါအဲဒီတော့မကြွခင်မှာအချင်းချင်းတပါးရဲ့တပါးတပါးရဲ့အပြစ်များမြင်နေဆိုလို့ရှိရင်ပြောကြပါဖေဟာအပြစ်မှန်သိလို့ရှိရင်တပည့်တို့အဲ့ဒီအပြစ်ကိုကုစားပါမယ်ကတော့ပါမယ်နောက်ခါလဲဒီအပြစ်မျိုးမဖြစ်အောင်ရှောင်ကျင်ပါမယ်ဒါကြောင့်အပြစ်ပြောကြပါဖရာပြောကြပါဖရာပြောကြပါဖရာလို့ဖိတ်တာအဲ့ဒါဘဝရဏခေါ်တယ်ပြောကြပါအဲ့ဒါပါဠိလိုတန်ခမ်ဗန္တိဘဝရီမိအရှင်ဖရာတို့တပည့်တော်သံဃာတော်အားဖိတ်ကြပါတယ်ဒိဋ္ဌိနာဝသုတေနာဝပရိသင်္ကာယဝဝဒန္တုမအာယတမန္တောတပည့်တော်ချွရင်းချက်မြင်ရင်ဖြစ်စေချွရင်းချက်ကိုကြားရင်ဖြစ်စေတပည့်တော်ချွရင်းချက်ပံမရရှိရင်ဖြစ်စေချွရင်းချက်ဆိုတာအပြစ်ပေါ့ တပည့်တော်ကိုပြောကြပါဗျာတဲ့ကိုဟာကိုတော့မသိတာများတာကိုကိုပြစ်ကိုတော့မသိဘူးဟိုလောကစကားပြောကြတာရှိတယ်မဟုတ်လားသူများမျက်ကြည့်လေးတော့မြင်တတ်လိုက်တာကိုမျက်ကြည့်တောင်းတောင်းလို့ပုံတာတော့မြင်မဲမမြင်ဘူးဆိုတာအဲ့လိုပဲကိုဟာကိုတော့ဟုတ်တယ်ကောင်းတယ်မှန်တယ်ထင်ပြီးပြုလုပ်တယ်ပြောဆိုတယ်အပြစ်မရှိဘူးမဟုတ်ဘူးလို့ထင်နေတယ်ဒါပေမဲ့ဘေးကကြတော့ဘေးကနေတဲ့လူအနေနဲ့ကြတော့ဒါအမှန်တိုင်းမြင်တယ်ဒါကြောင့်မလို့ဘေးကမြင်တတ်တဲ့ချွေရင်ချက်ကိုပြီးတော့ပြောပါခင်ဗျာချွေရင်ချက်မြင်ဖြစ်စေကြားရင်ဖြစ်စေချွေရင်ချက်ပဲလို့သံမယဖြစ်ရင်ဖြစ်စေပြောပါခင်ဗျာတပည့်တော်ကုစားပါမယ်အဲ့ဒီချွေရင်ချက်နောင်မဖြစ်အောင်လဲစောင့်စည်းထိန်းသိမ်းပါမယ်ဝဒန္တုမအာသမန္တောပတ္တန္တောပฏิကရိတာမူအဲ့ဒါဟာအခုပြောတဲ့ဘုရားဟောဒေသနာနဲ့အညီပေါ့မေတ္တာကရုဏာရှိရှိသာဖြင့်နာနာခြင်းချင်းအပြစ်မြင်တိုင်းသွန်သင်တယုပန္ဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားသို့ဝတ်တော်စီကဆက်ဆံတာများများအကျိုးတွေယောဂီတွေကိုစောင့်ရှောက်တဲ့ဥစဉ်တွေကတစ်ခါတစ်ခါသတိပေးတာတို့ပြုပြင်ပေးတာတို့အဲ့ဒါတွေလည်းဒါပဲမဟုတ်ဘူးလားအဲ့ဒါပဲအဲ့ဒါကိုယောဂီကသဘောပေါက်လို့ဩငါကချွေရင်နေလို့ငါတရားတိုးတဲ့အောင်ပြုပြင်ပေးတာပဲလို့ခံယူတတ်ရင်ဒီယောဂီတိုးတက်တာပေါ့ဒီလိုမဟုတ်ဘဲနဲ့ဒီဖုန်းကအာအရှိငါပဲလာပြောနေတယ်ဟုတ်ကလားအဲ့လိုဆိုအဲ့ဒီယောဂီတိုးတက်ပါမလားမတိုးတက်ဘူးအဲ့ဒီယောဂီမတိုးတက်ဘယ်ဒီမှာကမ္မထာညွှန်ကြားပြသနေတဲ့ဘုန်းကြီးတွေရောစောင့်ရှောက်တဲ့ဘုန်းကြီးတွေရောကိုယောဂီတွေကိုတရားသိတိုးတက်စေချင်တာပေါ့တရားစစ်တရားမှန်နေမြန်မြန်သိစေချင်တယ်သိပြီးလောဘဒေါသမောဟတွေငြိမ်းတော့ငြိမ်းစေချင်တာဒါတကယ်မေတ္တာကရုဏာပဲတကယ်စေတနာပဲအဲ့ဒါနဲ့ပြောတာအဲ့ဒါနဲ့ပြုပြင်ပေးတာအဲ့ဒါနဲ့တတိပေးတာပဲအဲ့ဒါကိုသဘောမပေါက်ဘူးဆိုလို့ရှိရင်တော့အဲ့ဒီယောဂီမတိုးတက်တော့ဘူးပေါ့မနေ့ကယောဂီတယောက်ပြန်သွားတယ်မော်ဘီယာယန္နီသူသားလာကြတယ်ဟိုယုံကနေမှာတရားသီလရှင်တယောက်ကသူကအဲ့ဒီယောဂီကိုခေါ်ခဲ့တာလည်းဟုတ်တယ်ပြီးတော့သူကဒီမှာကြဆောင်းလျှောက်တာလည်းဟုတ်တယ်အဲ့ဒီသီလရှင်ကလည်းသူပြန်မှမို့ယုံမနဲ့လိုက်ပို့ပြီးတော့လှုပ်စရာ၊ကင်စရာ၊လှူစရာ၊တန်းစရာလေးတွေလိုက်စီစဉ်ပေးတယ်။ရောတက္ကမကြီးရဲ့သားလည်းလာခေါ်တယ်။အဲ့မှာသုံညတော့ထွေထွေရရစကားပြောကြတာပေါ့။စကားပြောတော့လည်းပဲအသံကကျဲတယ်နဲ့တူပါတယ်။ဒါနဲ့ဒီကဥယျာရကတွေ့တော့ဥယျာရကအော်လှုပ်လိုက်တယ်ဘယ်နဲ့ယောဂီတွေလုပ်ပြီးဒီလာပြီးစကားပြောနေလဲဘယ်လိုစကားပြောနေလို့ပဲတရားတက်မလဲစသည်ပေါ့လေဥယေဥယေဝရအတန်ကလည်းကျဲတယ်သူကမတိုးဘူးသူကတော့တိုးလို့ပြောတော့ကျဲတာအဲ့ဒါကျဲကျဲပြောပြီးဆိုသိကျဲတာလေဒါနဲ့ဘုန်းကြီးစီလာကြတော့အဲ့ဒီဒီကကူညီတဲ့ဒီလာရှင်ကလျှောက်တယ်ဓမ္မကြီးကပြန်မှာပါဖရာတဲ့သူသားကလာကြတာပါအဲ့ဒါဘုရင်မယုံမနဲ့မှာစကားလေး15မိနစ်ပဲပြောရပါသေးတယ်ဗျာတဲ့ဥယျာရကလာအော်ရတာတပည့်တော်ကိုလန့်သွားတာပဲဥယျာရလာအော်ရတာတပည့်တော်ကိုလန့်သွားတာပဲအဲတကယ်လို့ဆိုလို့ချင်းအကျိုးသိအကြောင်းနဲ့ပြောရင်တိုးတိုးတက်တာပြောရင်ကောင်းပါတယ်ဟာနင်တို့ဘာလို့စကားပြောနင်တို့မပြောရနဲ့လေတရားထုတ်တာစကားပြောဖို့လာတာမဟုတ်ဘူးဘယ်တရားတက်မလဲပြောဖို့ပေါ့တဲ့ကိုယ်တော့អော်လိုက်တာတပည့်တော်ကိုလန့်သွားတာပဲပြီးတော့သူသုံးတဲ့စကားလုံးလေးကစကားပြောတာ15မိနစ်ကလေးရှိသေးတယ်အဲ့ဒါဘုန်းကြီးကပြောတယ်ဟဲ့ 15မိနစ်မပြောနဲ့5မိနစ်စကားပြောရမယ်တရားကအများကြီးပြတ်သွားပြီလို့15မိနစ်ဆိုတော့နင်တို့ကလွန်သွားပြီပေါ့လို့အဲ5မိနစ်စကားပြောမိရင်တရားကတနေ့လုံးပြတ်တာလို့ဘုန်းကြီးအဲ့လိုပြောတယ်အဲ့ဒါကသီလရှင်ကပြောတာဟိုဒကမာကြီးကလည်းပြောလဲဆိုတပည့်တော်စိတ်မဆုပ်ပါဘူးခင်ဗျာတဲ့ကို့ဆုံးမတာပဲတဲ့အဲကာယကံရှင်အဆုံးမခံတဲ့ဒကမာကြီးကပြန်နေတယ်ကောင်မကြီးကယောဂီမကြီးကကို့ဆုံးမတာပဲတဲ့တပည့်တော်စိတ်မဆုပ်ပါဝမ်းသာတယ်တဲ့အဲနောက်ကြတော့ကိုသတိထားဖို့ပေါ့တဲ့ဟဲ့လူနှစ်ယောက်အယူဆိုင်ချင်းမကွာပဲဘူးလားအယူဆိုင်ချင်းကွာလားမနေ့ကမနေ့ကမနေ့ကလာကြောက်တာဟဲ့တယောက်ကအပြစ်မြင်တယ်တယောက်ကအကောင်းမြင်တယ်ဘယ်သူကမှန်တော့အကောင်းမြင်တဲ့လူကမှန်တော့ဘယ်နဲ့15မိနစ်ကြီးကြောင်စကားပြောလို့ဆိုလွန်ပြီပေါ့ဘယ်နဲ့ယုံငန်းနဲ့ဟိုယုံငန်းလည်းလှုပ်ရှုပ်ပါလူရှုပ်ပါပြီနဲ့ဟာအဲ့တော့ဟိုဒကမကြီးကသူကသဘောထားမှန်တယ်နားလဲတပည့်တော်ဝမ်းသာတယ်ခင်ဗျာတဲ့တပည့်တော်ဆုံးမလာပဲတပည့်တော်အခုဆယ်ရက်ထဲအားထုတ်နေတာနောက်ကြတလားအထုတ်နေအောင်တပည့်တော်ကြိုးစားပါမယ်ဖေဟာတဲ့ဒကမကြီးကတော့ပြုံးလို့အဲ့လိုဖြေရမှာလေအခုညစွာဖေဟာရဲ့ဒီဆုံးမဟာအဲ့ဒါကိုကြည်ရတာမေတ္တာကရုဏာရှေးရှုကဖြင့်နာနာကျင်ញင်အပြည့်မြင်တိုင်းသွန်သင်ဓာယုပန္ဒိမျိုးကိုရွှေအိုးညွန်ကြသူအလားသူဝတ်တော်စိတ်ကဆက်ဆံတမြတ်မြတ်အကျိုးတွေအဲရောပြောလျှောက်တဲ့ဒီလာရှင်ကအော်ပြလိုက်တာဖြစ်လန့်သွားတာပဲတဲ့သူကအဲ့ဒါပါသေးတယ်ဘုန်းကြီးထင်တာတော့ဒီလိုမအော်ရင်တော့ရအောင်မပေါ်လို့အော်လိုက်တာနဲ့တူတာပဲအဲ့လိုပဲဖြစ်မှာပဲတမ်းမှာအကျိုးတွေအကြောင်းတွေပြောနေရမှာမဟုတ်တာနဲ့လန့်ဖြတ်သွားအော်ပြလိုက်တာနဲ့တူတယ်นี่น่ะพ่อญีรุเตียะก็เบยหนีไปเบยถั่วล่ะล่ะปริยาปฏิบัติปฏิเวราหอกล่ะไอ้นี่ก็นี่น่ะไอ้ตั้วตั้วขันธกุณโณเยออกก็ตันฑิฐิกกุณโณมาแล้วจี้บ่บะกวะตาธรรมโมชินโนญะพะยาห้มไม่จาติလောကုတ္တရာကိုဘမြတ်တရားသည်ဟောဒီကြတော့လောကုတ္တရာကိုဘပဲပါတယ်တန်ဒိဋ္ဌိကမှာလောကုတ္တရာကိုဘဆိုတော့ဘယ်ဟာ၄လုံးဘာကြံခဲ့ပရိယတ်တရားကြံခဲ့တယ်ပရိယတ်တရားဆိုတာသင်ယူနာကြရတဲ့တရားမဟုတ်လားအဲ့တော့တန်ဒိဋ္ဌိကမှာကအဲ့ဒီဟာဘာလို့မပါလဲဆိုတော့တေချာရွတ်ကြည့်ပေါ်သိမှာပေါ်သံဒိဋ္ဌိကောသူများပြောကြစကားနှင့်မြမယုံရပဲကျမ်းမကိုယ်တိုင်သိမြင်နိုင်တော့တရားတော်မြတ်ပါပေသည်တဲ့ဟောပါတယ်နော်ကိုယ်တိုင်ကိုယ်တိုင်တွေ့ပြီးတော့ကိုယ်တိုင်သိရတဲ့တရားဆိုသဖြင့်ပရိယပါလို့ရမလားမြတ်ဘူးအဲ့ဒီမလေးပါပူလေးပါပဲဒါကြောင့်ဘုရားတဏ္ဍမောရှင်တော်မြတ်မယားဟောမိန်ကြားသည်လောကုတ္တရာကိုဘမြတ်တရားသည်မလေးပါပူလေးပါနိဗ္ဗာန်မဖော်တော့ဘာကြောင့်မဖော်လဲဆိုတော့တိုးအောင်လို့လောကုတ္တရာတရားကိုဘဆိုတဲ့ကသိသွားပြီဘာကြောင့်လဲဆိုအထက်က10ပါးပြောခဲ့တာဟုတ်ဟုတ်တယ်မဟုတ်လားအဲ့ဒီ10ပါးတိုင်းမှာကိုတွေ့သိရတဲ့တရား9ပါးဆိုတဲ့ဖြင့်မလေးပါပူလေးပါနိဗ္ဗာန်ဆိုတာသိကြပြီပရိယမပါတော့ဗန္ဒိဋ္ဌိကောသူများပြောကြစကားနှင့်မြမယုံရပဲကျမ်းနာကိုယ်တိုင်သိမြင်နိုင်သောတရားတော်မြတ်ပါ၏။ Now အဂါလိကောကြတော့ဘဂဝါတဓမ္မရှင်တော်မြတ်ဖရာဟောမိန်ကြသည်မလေးပါတရားတော်မြတ်သည်ဒီကြတော့မလေးပါတဲ့ရှိတော့ဟုတ်ကဲ့လားမလေးပါတရားတော်မြတ်သည်အဂါလိကောအချိန်မလင့်မဖြစ်မနေချက်ချင်းအကျိုးပေးတော့တရားတော်မြတ်ပါပေသည်အဲ့ဒါရှင်မဆိုးလို့ စကလုံးလေးတစ်လုံးမြုပ်ထားလိုက်တာဟိုစကားလည်းမချောမှဆိုလို့အတိဝေကအကလီကောအချိန်မလင့်မဖြစ်မနေဖို့ဒီဟူသောအကျိုးကိုချက်ချင်းပေးတော်တရားတော်မြတ်ပါပေသည်ဒါပြောတာဖို့တရားဆိုတာဖို့ဆိုတဲ့စကလုံးကဖလဖလဆိုတာအကျိုးတရားဘယ်သူရဲ့အကျိုးရဲ့အကျိုးလဲဆိုတော့မဲ့ရဲ့အကျိုးမေကအကြောင်းတရားဖူကအကျိုးတရားသောတပတိမေကအကြောင်းတရားသောတပတိဖူကအကျိုးတရားသကရာဂာမိမေကအကြောင်းတရားသကရာဂာမိဖူကအကျိုးတရားအနာဂာမိမေကအကြောင်းတရားအနာဂာမိဖူကအကျိုးတရားအရဟတမေကအကြောင်းတရားအရဟတဖူကအကြောင်းတရားမက်စိတ်ဆိုတာမက်တခုမှတစ်ကြိမ်ပဲဖြစ်တယ်တသန္တရာလုံးမှတစ်ကြိမ်ပဲစိတ်ကလေးတစ်ကြိမ်ဖြတ်ခနဲ့ဖြစ်ပြီးချုပ်ငြိမ့်သွားတယ်ဘဝတန္တရာတစ်ခုလုံးမှသတ္တပတ္တိမဲ့စိတ်ကလည်းတစ်ကြိမ်ပဲဖြစ်တယ်အဲ့ဒီစိတ်ကလေးချုပ်သွားပြီဆိုရင်သူ့နောက်ကသူ့ရဲ့အကျိုးဖြစ်တဲ့ဖို့စိတ်တွေဖြစ်လာမဲ့စိတ်မဖြစ်သေးသမျှတော့ဖို့စိတ်ကဘယ်လိုမှဖြစ်လို့မရဘူးမဲ့စိတ်ဖြစ်လိုက်မှပဲမဲ့စိတ်ဖြစ်ပြီးလို့ချုပ်ပြတ်သွားမှပဲဖို့စိတ်ကအကျိုးဖြစ်တဲ့စိတ်ကဖြစ်လာဒါကြောင့်မက္ကအကြောင်းဖို့ကအကျိုးထို့သူပဲသဂရဂာမိမက်ဆေ့ဖြစ်လည်းပဲအဲ့ဒီမက်ဆေ့လေးကတစ်ကြိမ်ပဲဖြတ်ခနဲအရိယတစ္ဆာ၄ပါးထိုးထွင်းသိလိုက်ပြီးချုပ်သွားတယ်ချုပ်သွားပြီးတော့နောက်ကဆက်ဆက်ဖြစ်တဲ့စိတ်တွေကဖို့စိတ်တွေသူရဲ့သဂရဂာမိရဲ့အကျိုးသဂရဂာမိဖို့စိတ်တွေဒါကြောင့်မက်ကအကြောင်းတရားဖို့ကအကျိုးတရားဒါဖြင့်အကြောင်းတရားဖြစ်တဲ့မက်ဆေ့ကအကျိုးတရားဖြစ်တဲ့ဖို့စိတ်ကိုအချိန်ကာလဘလောက်ချာပြီးမှများဖြစ်ပေါ်စေသလဲလုံးဝအချိန်မချဘူးစိတ်ကလေးတစ်စိတ်တောင်ကြားရဲရမချဘဲနဲ့မက်စိတ်ဖြစ်ချုပ်ပြီးတာနဲ့တပြိုင်တည်းနောက်ကကကဖို့စိတ်ကချက်ချင်းဖြစ်တယ်အချိန်ကာလမချဘဲနဲ့အကျိုးဖို့စိတ်ကချက်ချင်းဖြစ်တယ်အဲဒါကြောင့်အကာလိကအချိန်ကာလမချပဲအကျိုးကိုဖြစ်ပေါ်စေတဲ့တရားဘာလို့လဲဆိုတော့မေတ္တရာဒါကတော့အမြင့်ဆုံးကိုပြောတာအနိုင်ဆုံးအနေနဲ့ဆိုလို့ရှိရင်လည်းပဲဒီတရားအခုလိုက်နာအခုကုသိုလ်ဖြစ်အခုကျိုးအကျိုးမရဘူးလားရတာပဲအဲ့ဒါအနိုင်ဆုံးပဲအဝိပဿနာတရားအခုတိုင်းအခုရှုမှတ်လိုက်အခုရှုမှတ်လိုက်တဲ့ဆိုမစိမ့်နဲ့ရှုစိမ့်နဲ့အရှိကံအာယုံတဲ့ရာနဲ့တပြိုင်တည်းထဲစိတ်ကလေးငြိမ်ကြသွားပြီးတော့ဟောမချမ်းသာဘူးလား။ gain ချက်ချင်းအကျိုးမရဘူးလား။အဲ့ဒါအောက်ဆင်တွေကအကျိုးတွေပေါ့။ဟိုကတော့ထိတ်ဆုံးအဆင်ကအကျိုး။မက်ကအကြောင်းဖိုကအကျိုး။မက်တိဟုသောအကြောင်းတရားကဖိုတိဟုသောအကျိုးတရားကိုအချိန်ကာလမချားပဲဖြစ်ပေါ်စေလို့အဲ့ဒီတရားဟာအကာလိကတရားဒါပြောတာ။ဒါကြောင့်ဘဂဝါတတမောရှင်တော်မြတ်ဖုရားဟောမိန်ကြားသည်မလေးပါတရားတော်မြတ်သည်အကာလီကောအချိန်မလင့်မဖြစ်မနေဖို့ဒီဟုသောအကျိုးတရားကိုချက်ချင်းပေးသောတရားတော်မြတ်ပါပေသည်ဒီလိုလားမှာစကားမချောမှာရဲ့များပါမှာရဲ့ဆိုးလို့မို့အချိန်မလင့်မဖြစ်မနေချက်ချင်းအကျိုးပေးသောတရားတော်မြတ်ပါပေသည်လို့ဆိုလိုက်အဲဘုန်းကြီးတို့ဂုံတော်မြတ်မပြန်နေကမသိလွယ်ဘူးလားမလို့သိလွယ်လားတို့ဟမ်အယစကားတွေနဲ့စီကုံထားလို့မဟုတ်လားစာစကားနဲ့မဟုတ်ဘူးအယစကားနဲ့စီကုံထားတော့သိလွယ်တာပေါ့လူတိုင်းသိတာပေါ့အဲ့လိုသိအောင်လုပ်ထားတာဒီတော့ဆလိုတာကအခဏပရိယပฏิပပฏิဝေဒမှာပฏิဝေဒဟာမလေးပါဖူလေးပါနိဗ္ဗာန်တရားတော်ရဲ့ဂုဏ်တော်ကြတော့သူ့နေရာနဲ့သူတွက္ခာတဂုဏ်တော်ကြတော့10ပါးလုံးပါတယ်တန်ဋိဌိကဂုဏ်တော်ကြတော့9ပါးအကာလိကဂုဏ်တော်ကြတော့4ပါးအောက်ကဂုဏ်တော်တွေကြတော့9ပါးအေဟိပတိကဩပနိယိကပစ္စတံဝိရိတဘဝိညူဟိအဲ့ဒီဂုဏ်တော်တွေကြတော့၉ပါး အဲ့ဒါလေးနားလေသဘောပေါက်ပြီဆိုရင်တော့ပို့ပြီးတရားတော်ပေါ်မှာကြည်ညိုမှုယုံကြည်မှုကိုးစားမှုအားထားမှုပို့လာတာပေါ့မဟုတ်ဘူးလားဒီတော့အခုဘုန်းကြီးပြောနေတာသတ္တဝိရိယသတိသမာဓိပညာမှာပညာကိုနည်းနည်းလေးချက်ပြောမိတယ်မဟုတ်ဘူးလားနားတော့လဲသလားသဘောတော့ပေါက်သလားမှတ်ကောမှတ်မိလားသိကြလားအမှန်တော့ဒီနေ့ပြောရမှာသတိကိုပြောရမှာဟိုအရင်တစ်ပတ်ကဝိရိယပြောခဲ့တယ်မဟုတ်လားဝိရိယတော်လောက်သွားဒီနေ့တတိပြောရမှာတတိပြောဖို့ရာအတွက်အခြေခံပြန်ပြီးတော့ခြီလိုက်တာမေ့မသွားအောင်လို့အဲအခြေခံခြီတာနဲ့ပဲပြီးသွားပြီတရားတော်ပဲဟုတ်လားတတိကနောက်ခါကျမှဆက်ပြန်ကြရမယ်နဲ့ပြန်ကြမှဆက်ပြန်ကြရမယ်လို့ပြောလို့မရအောင်နဲ့ပြန်ကြတော့ဥပုံနေမို့လားဥပုံနေဆိုတော့တခြားတရားဟောရမှာပါတရားတော်ဟမ်ဘုရားဘာသာအခြေခံတရားဟုတ်ကဲ့လားအဲ့ဒါဒီနေ့ဒီလောက်နဲ့တော့တော့ကြာကြတော့မမှတ်မိပဲနေလိုက်မွေးတော့မယ်အဲ့ဒါသတ္တာဝိရိယသတိသမာဓိပညာအိန္ဒြေ၅ပါးဘူ၅ပါးမိမိသဏ္ဍာန်မှာထက်သာအားကောင်းပြီဆိုလို့ရှိရင်တော့တရားတိုးတက်လို့မလို့လောကုတ္တရာတရား၉ပါးကိုရဖို့ရနိစ္စပြီတဲ့ဒါကြောင့်လောကုတ္တရာတရားကိုပေါ့အကျိုးကျိုးစားစားအသေးစိတ်အမူအရာတွေကိုကြာကြာနာနာအလေးထားပြီးတော့ဖြည်းဖြည်းကလေးစိတ်စိတ်ကလေးနဲ့အခန်းအဆောင်မှာပါမလွတ်ရအောင်တချို့ကအခန်းအဆောင်ကြတဲ့လွတ်တာကိုနဲတချို့ဘာကိုမပါတော့ဘူးကိုယ်ခန်းရောက်တဲ့အခါကျရှုမှတ်မှုကိုဘာမှမပါတော့ဘူးတရားထဲလို့ဖြစ်သွားတယ်အဲ့လိုကတော့တရားမရဘူးအကြောင်းလဲဆိုတော့ရှုမှတ်မှုတွေကြားပြတ်ခါပြတ်နေတော့တမာရီကလည်းကြားပြတ်ခါပြတ်တမာရီခါပြတ်နေပြီဆိုလို့ရှင်တရားကမရဘူးအဲ့ဒါကြောင့်ရှုမှတ်မှုဆက်ဆက်ဖို့လိုတယ်ဆိုတာအဲ့ဒါပြောတာကိုယ်ခန်းထဲမှာလည်းရှုမှတ်ရမယ်ရေချူကနဲ့လည်းရှုမှတ်ရမယ်ဝတ်ချော်တော့လည်းရှုမှတ်ရမယ်အခန်းထဲကိုယ်အဆောင်မှာဟိုနာဒီနာသွားတဲ့အခါလည်းပဲအနည်းဆုံးဘယ်လက်နဲ့ညာလက်နဲ့တော့မလွတ်အောင်ရှုမှတ်ရတယ်အဲ့ဒီနည်းအားဖြင့်ဆက်ဆက်မိသွားစေရတယ်အဲ့လိုမှရတယ်အဲ့လိုဆက်ဆက်မိအောင်ရှုမှတ်ပွားများကြိုးစားအားထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိရတဲ့လောကုတ္တရာတရား၉ပါးကိုလင်းမြန်စွာမျက်မှောက်ပြု၍ရနိုင်ရောက်နိုင်ကြပါစေ။